နှုတ်ကိုရီးယားနိုင်ငံကဖောက်ကာရီနျူကလ িয়ার စံတတဲ့နေရာအနီးမှာတောက်ကြနေကဖြစ်ပွားခဲ့တဲ့ပြင်းအား 5.3 အဆင့်ရှိတဲ့ငလျင်ဟာနျူကလ িয়ার စံတမှုအရှိန်ကြောင့်ဖြစ်ပွားခဲ့တာလို့မြောက်ကိုရီးယားကအတည်ပြုပါတယ်။အမေရိကန်ဘူမိဗေဒတိုင်းထွာရေးနဲ့ဥရောပအေဂျင်စီတွေကတောက်ကြနေကိုရီးယားဒေသစံတော်ချိန်မနက်9နာရီခွဲမှာငလျင်လှုပ်သွားတာကိုသိရှိလိုက်တာပါ။ပောက်ကွဲမှုကြောင့်ငလျင်လှုပ်သွားတာဖြစ်နိုင်တယ်ဆိုပြီးတရုတ်ငလျင်ကွန်ရက်ဌာနကပြောပါတယ်။ခုအခါနျူကလ িয়ার ထိပ်ဖို့အသေးစားတွေကိုဒုံးကျည်အမျိုးသားပေါင်းစုံမှအသုံးပြုနိုင်ပြီဖြစ်တဲ့နျူကလ িয়ার လက်နက်တွေကိုမြောက်ကိုရီးယားကအအောင်မြင်မြင်ဆက်သခဲ့တာဖြစ်တယ်လို့နျူကလ িয়ার လက်နက်ထိပ်ဖို့သုတေသနဌာနရဲ့ကြေညာချက်ကိုမြောက်ကိုရီးယားနိုင်ငံပိုင်ရုပ်မြင်သံကြားဌာန KCNA ကဖတ်ကြားသွားပါတယ်။မြောက်ကိုရီးယားရဲ့မဟာဗျူဟာကျနျူကလ িয়ার ဆက်သမှုတွေအပေါ်ဆန့်ကျင်နေတဲ့အမေရိကန်နဲ့ရံဖက်နိုင်ငံတွေကနေတန်ခတ်ပိတ်ဆို့မှုတွေလုပ်မယ်ဆိုတဲ့ချိန်ချမှုတွေကိုတုံ့ပြန်တဲ့လောက်ရတဲ့စိတ်တစ်ပိုင်းအဖြစ်အခုလိုနျူကလ িয়ার ထိပ်ဖို့ဆန်သက်ဖောက်ွဲတာဖြစ်တယ်လို့ KCNA သတင်းကြေညာသူကဖတ်ကြားသွားပါတယ်။နျူကလ িয়ার ဆန်သက်မှုလုပ်မယ်ဆိုတဲ့သူ့အစီအစဉ်ကိုမြောက်ကိုရီးယားကနိုင်ငံတကာအတိုင်းအဝိုင်းကိုကြိုတင်အကြောင်းကြားခဲ့ခြင်းမရှိပါဘူး။စက်တင်ဘာလ9ရက်နေ့ဟာမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့68နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်တယ်လို့အရေးကြီးတဲ့အားလိုက်ရဲ့အဖြစ်နျူကလ িয়ার လက်နက်တွေဆန်သက်လေးရှိပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဌာန်းချက်ကိုချိုးဖောက်တဲ့၅ချိန်မြောက်ဒီနျူကလ িয়ার ဆန်သက်မှုကိုတောင်ကိုရီးယားသမ္မတပကွန်ဟေကပြင်းပြင်းထန်ထန်ပြစ်တင်ရှုံချလိုက်ပါတယ်။ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှီဟီဒီဆူဂါကလည်းမြောက်ကိုရီးယားကိုဥပဒေမဲ့တဲ့အင်းနီချင်းနိုင်ငံတစ်ခုအဖြစ်ပြောဆိုသလိုတန်းခတ်ပိတ်ဆို့မှုတွေကိုတုံ့ပြန်ဖို့စဉ်းစားမယ်လို့ပြောပါတယ်။